ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုလေ့လာခဲ့ခတ်ဖို့ကုလသမဂ္ဂအေဂျင်စီကတာဝန်ရှိသူတွေရဲ့ခီးစဉ်ဒီကနေ့ပဲစတင်လိုက်ပါပြီ။ဘူးဒီအောင်နဲ့မောင်တော်ကကျေးရွာပေါင်း23ရွာကျော်နဲ့ကျေးရွာအုပ်စု3ခုကိုစတင်ကွင်းဆင်းလေ့လာမှာဖြစ်ပြီးမြမဆိုးရတာဝန်ရှိသူတွေဘက်ကလည်းလွတ်လွတ်လပ်လပ်လုပ်ကိုင်နိုင်ဖို့ပံ့ပိုးပေးထားတယ်လို့ဆိုပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်အမတ်မီခါကပေးပို့ထားပါတယ်
။ကုလသမဂ္ဂဝန်ထမ်းတွေကိုရခိုင်ပြည်နယ်မြောက်ပိုင်းဘူးဒီအောင်နဲ့မောင်နှုံးမြို့နယ်ကြီးရွာတွေကိုခီးသွားလာခွင့်ပြုရဟာအစိုးရနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့အကြလက်မှတ်ရေးထိုးထားတဲ့ MOU ခေါ်နားလည်မှုစာချုပ်လွှာကိုစတင်အကောင်အထည်ဖော်လာလဲဖြစ်ပါတယ်။တနဝူးအစ်စင်နေနဲ့ဘူးဒီတော်နဲ့မောင်တော်ကကျေးရွာပေါင်း23ရွာကျော်ကိုစတင်ကွင်းဆင်းနေပြီဖြစ်တဲ့အကြောင်းရန်ကုန်မှာရှိတဲ့မြန်မာနိုင်ငံ UNHCR ပြောခွင့်ရအမျိုးသမီး Eva Madonna ကVOA ကိုအခုလိုပြပြသွားပါတ
ယ် UNHCR and UNDP they commenced their first assessment today. This is part of an initial phase going to 23 villages as well as 3 village tracts in the northern areas of
UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်အဖွဲ့တွေတခိုင်ပြည်နယ်တွင်းလေ့လာခဲ့ဖြတ်မဲ့ကဏ္ဍဦးအစီအစဉ်ဒီကနေ့စတင်ပါပြီမြမဆိုးရဘက်ကအကြံပြုထားတဲ့ရွာပေါင်း23ရွာကအခြေအနေကိုလေ့လာမှဖြစ်တယ်လို့ရခိုင်မြောက်ပိုင်းကကျေးရွာအုပ်စု3ခုကိုလည်းတွားရောက်ကြည့်ရှုကြမှာပါဒါဟာပထမအဆင့်အစပြောတဲ့အဆင့်ပဲရှိပါသေးတယ်ဒုက္ခတွေတွေနေရက်ကိုလုံခြုံပေးခဲ့ပြီးတော့သူတို့ရဲ့သဘောဆောင်တာနဲ့အညီပြန်လာနိုင်တဲ့အခြေအနေမျိုးရှိမရှိလေ့လာမှဖြစ်ပါတယ်လူမှုရေးရအတူတကွပူးပေါင်းရပ်တည်နိုင်တဲ့အခြေအနေတည်ဆောက်နိုင်ရေးအတွက်လည်းလေလာခဲ့ထက်မှာပါဘေရွာလေးဆိုတာတီးဖို့ဘာတွေလိုအပ်တယ်လဲဆိုတာတီးဖို့နားလည်အောင်စူးစမ်းသွားမှာဖြစ်တယ်လို့ဒေသခံတွေနဲ့ထိတွေ့ဆက်ဆံပြီးတော့ဘလို့အထောက်ပံ့နေတန်ဖိုးပေးနိုင်မလဲဆိုတာကိုတီးဖို့စူးစမ်းသွားမှာပါအဓိကကတော့ယုံကြည်မှုတည်ဆောက်နိုင်မှုလုပ်ကင်သွားမှာပ
ါလူမှုဝန်ထမ်းကိစ္စရေးနဲ့ပြည်နယ်နေရာခြားထားရေးဝန်ကြီးဌာနကညွှန်ကြားရမှုဒေါက်တာအောင်သူရင်ကတော့ကုလသမဂ္ဂအရာရှိတွေရဲ့လက်ရှိလှုပ်ဆောင်နေတဲ့လေလာအသေးဖြစ်မဲ့အစီအစဉ်နဲ့ပတ်သက်လို့အခုလိုပြောပြသွားတာပါ
ကျွန်တော်တို့ကဒီဟိုလုပ်ငန်းတွေမလုပ်ခင်မှာဆိုရင် assessment ပေါ့ဒီမြေပြင်အနေအထားကိုကွင်းဆင်းကြည့်တယ်ဆိုတဲ့သဘောပေါ့အဲ့ဒါကို assessment ကိုအခု UNDP နဲ့ UNHCR အပေါင်းပြီးတော့စလုပ်နေတယ်ဒီနေ့ဆိုစပြီးတော့ကွင်းဆဆင်းတယ်လို့သိရတယ်ပေါ့နော်ကျွန်တော်တို့ phase by phase ပေါ့သူ့ဆင်းတဲ့သူတော့မှာပေါ့နော်ဒါက phase 1ပေါ့ဒီ phase 1 assessment သွားတယ်ဒီသူတို့အဲ့ phase 1 assessment ပြီးသွားတဲ့အခါကျရင်ကျွန်တော်တို့သူတို့လုပ်ခဲ့တဲ့ဒီ assessment ပေါ့ဘူးဒီကျွန်တော် DW ချင်းမီတင်စီဝေးပြန်လုပ်မှာပေါ့အဲ့စီဝေးပြန်လုပ်ပြီးတဲ့အခါမှာအဲ့ရရဲ့အော်ပုံမှန်တုံးတက်ပြီးတော့တခါ phase 2ပေါ့နော်တခါနောက်တဲ့ဒီ assessment တခါထပ်ပြီးတော့လည်းထပ်လုပ်ပါပေါ့
အခုလိုကုလသမဂ္ဂအရာရှိတွေကွင်းဆင်းလေ့လာတဲ့နေရာမှာဘလောက်ထိလွတ်လပ်လပ်ဆောင်ရွက်နိုင်မလဲဆိုတာနဲ့ပတ်သက်လို့မြင်ရတာမှာတော့ဒေါက်တာအောင်သူရင်က
နေပြည်တော်ကကျွန်တော်တို့သဘောတူထားတာကျေးရွာအုပ်စု23စုမှပါတယ်ကျေးရွာ23ရွာပေါ့နော်အဲ့ဒါဗုဒ္ဓတော်နဲ့မောင်တော်မြို့နယ်ထဲမှာရှိတယ်နောက်တစ်ခါကျတော့ဒီမောင်တော်မြို့နယ်ဟိုပါတောင်ပြူပေါ့နော်ဒီတောင်ကျုံမျိုးပေါ့အဲ့မှာပါတယ်ကျေးရွာအုပ်စု3စုပေါ့ဒါလောလောဆယ် phase 1ဆိုသဘောတူထားတာပါခင်ဗျာဒီဟာကဒီကွင်းဆင်းလုပ်တယ်ကွင်းဆင်းလုပ်တဲ့ကမ္ဘာသူတို့ independent လုပ်ချင်တယ်ဆိုလို့ကျွန်တော်တို့က independent ပြီးလုပ်ထားတယ်ပေါ့နော်ဟိုလိုအပ်တဲ့ဟိုတခြားဟိုအုပ်ချုပ်ထားဝယ်မှုတွေကကူညီပေးတာတွေရှိတာပေါ့ဥပမာဒီမှာသူတို့ဟာမေးတယ်မြန်တယ်လုပ်တဲ့ခါတွေမှာသူတို့ interview တွေကြီးပဲမေးတာမြန်တာတွေလုပ်တာပေါ့နော
်ကုလသမဂ္ဂအရာရှိတွေကတော့ဒီကနဦးအကဲဖြတ်စစ်ဆေးချက်တွေဟာမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဇူလိုင်လကတည်းကဆွေးနွေးနေတဲ့ပုံမူကျဲပြဲနဲ့စီမံချက်တွေရဲ့တစိမ့်တစ်ပိုင်းဖြစ်တယ်လို့ဆိုပါတယ်။ချက်ချင်းတည်ရောက်မှုရှိနိုင်တဲ့ခီးစဉ်မှာလိုအပ်တဲ့လုပ်ငန်းတွေကိုအကောင့်တွေဖော်နိုင်ရေးအကဲဖြတ်လေ့လာသွားမှာဖြစ်တယ်လို့လည်းဆိုထားပါတယ်ရှင်
။မမေခာတင်ပြဖို့ထားတာပါ။